အမေရိကန်ပြည်ထောင်စုမှာကူးစက်မြန်ဒယ်လ်တာကိုဗစ်မျိုးဝဲကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကွယ်ဆေးမထုံးမနေရညွှန်ကြားချက်နဲ့အတူလုပ်ငန်းဝင်တွေနဲ့တချို့လူမှုတိုင်ဝန်ကြားနှာခေါင်းစည်းတွေတက်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အစိုးရဝင်တဲ့တိရံသမားတတန်းကိုကာကွယ်ဆေးတွေမဖြစ်မနေထိုးခိုင်းဖို့အလေးနဲ့စဉ်းစားနေကြောင်းပြောဆိုထားပြီးယောဂကူးစက်မှုများတဲ့နေရာတွေကိုတွားတဲ့အခါသူကိုယ်တိုင်နှာခေါင်းစည်းတက်စင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အမေရိကန်မှာကိုဗစ်ရောဂါကြောင့်သေဆုံးသူ6,100ကျော်ရှိနေပြီးဇွန်လနောက်ပိုင်းမှာနေ့စဉ်ကူးစက်သူ1200လောက်ကနေအခုခါနေ့စဉ်လူများသေ6000ကျော်လောက်ထိတိုးလာနေတာပါ။အော်လော့တိုဥက္ကဋ္ဌနန်စီပလိုစီကလည်းလွှတ်တော်မှာနှာခေါင်းစည်းတက်ဖို့စီကံထုတ်ပြန်ထားပါတယ်။နာမည်ရောလောင်းစားလုပ်ငန်းတွေရှိရာနဗာဒါပြည်နယ်လက်စ်ဗေဂတ်မြို့မှာလည်းအဆောက်အဦတွေအတွင်းနှာခေါင်းစည်းတက်ဖို့စီကံထုတ်လိုက်သလိုမစ်ဇူရီပြည်နယ်ကန်ဆက်စစ်တီမြို့မှာလည်းအလားတူထုတ်ပြန်ခဲ့တာပါ။အမေရိကန်သတင်းစာကြီးတစ်ခုဖြစ်တဲ့ Washington Post ကလည်းသတင်းသမားတွေအားလုံးစက်တင်ဘာလလည်းရုံးပြန်မတက်ခင်မှာကာကွယ်ဆေးတွေထိုးရဖို့ညွှန်ကြားထားပါတယ်။လေလာချက်အစ်တွေရကာကွယ်ဆေးထိုးထားပြီးသားသူတွေကလည်းယောဂကူးစက်ခံနိုင်တဲ့အန္တရာယ်ရှိတာကြောင့်မကြသေးရင်အချိန်ကစလို့ယောဂကူးစက်မှုတွေတိုးလာနေတဲ့ဒေသတွေကအများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းစည်းတွေတက်ကြဖို့အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့မှာလမ်းညွန်ချက်တွေထုတ်ပြန်လာပြီးတဲ့နောက်ယောဂထိန်းချုပ်ရေးအစည်းအဝေးကိုပြန်လည်ကျင့်သုံးလာကြရတယ်ဖြစ်ပါတယ်။